နာရေးဆိုတာလူပုဂ္ဂိုလ်တဦးတသိန်းတစ်ဖွဲ့တစ်ပါတီအာဏာရရှိရေးအတွက်ရှင်နွေးနေတဲ့တော်လှန်ရေးမဟုတ်ပါဘူးလူမျိုးတစ်မျိုးဒေသတစ်ခုလွတ်မြောက်ဖို့ရှင်နွေးနေတာလည်းမဟုတ်ပါဘူးစစ်အာဏာရှင်စနစ်ညှိနှိုင်းချုပ်ရေးခွဲခြားဆက်ဆံမှုတည်ဆင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ရှင်နွေးနေတဲ့တော်လှန်ရေးဖြစ်တယ်လို့အထွေထွေသပိတ်ပူးပေါင်းဆောင်ရွက်ရေးကော်မတီGSCC General Site Collaboration Committee ကဆိုပါတယ်။လွန်ခဲ့တဲ့လ9ရက်နေ့ကထုတ်ပြန်တဲ့34မျက်နှာຫນွေဦးတွန်လိုင်းရေးစစ်တမ်းမှာအဓိပ္ပာယ်ဖွင့်ဆိုထားတာဖြစ်ပါတယ်။ GSCC သပိတ်ကော်မတီကို88လှုပ်ရှားမှု96 98လှုပ်ရှားမှု2009လှုပ်ရှားမှု2015လှုပ်ရှားမှုနဲ့2021လှုပ်ရှားမှုမှာပါဝင်တဲ့မျိုးဆက်တွေကဖွဲ့စည်းထားတာဖြစ်လို့အသက်20ကျော်က50ကျော်အထိပါဝင်တဲ့အဖွဲ့အစည်းဖြစ်ပါတယ်လူမှုຫນွေဦးတော်လှန်ရေးမှာလှုပ်ရှားမှု10မျိုးရှိပါတယ်တဲ့ CDM အာနာပီဇန်ရေးလှုပ်ရှားမှုလူမှုရေးပြစ်ဒဏ်ခတ်မှုမဆက်ဆံတဲ့ white out လှုပ်ရှားမှုတော်လှန်ရေးကူညီထောက်ပံ့မှုရေပြင်သပိတ်လှုပ်ရှားမှုကျင်းလက်စီရေးလှုပ်ရှားမှုမျိုးပြပျောက်ကြားလှုပ်ရှားမှုနဲ့နိုင်ငံတကာကလှုပ်ရှားမှုတွေဖြစ်တယ်လို့ဆိုပါတယ်
တနစ်ကျော်ကာလမှာစစ်ကောင်စီရဲ့စီးပွားရေးနိုင်ငံရေးစီးရေးနဲ့တန်တမာရေးမှာဆုတ်ယုတ်ကြဆင်းလာပြီးအနှုတ်လက္ခဏာပြနေတယ်လို့ဆိုပါတယ်ဆရာနာသိင်းပြီးလွတ်တော်ကျင်းပခွင့်မပြုတဲ့အတွက်လွတ်တော်ကိုစားပြုကော်မတီ CRPH နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတော်လှန်ရေးမှာဆက်လက်ပါဝင်လာပါတယ်လက်ရှိအခြေအနေမှာ CRPH နဲ့ NUG ရဲ့ပုံစံဟာမလုံလောက်တော့ပါဘူး NUG ဟာပုံမှန်အစိုးရလိုလှုပ်ရှားနေတဲ့တော်လှန်ရေးအင်အားစုဖြစ်မလာပဲတော်လှန်ရေးအင်အားတွေကိုဖြုံးတီးနေတယ်လို့ဆိုပါတယ်တော်လှန်ရေးမှာကြားနေတာမျိုးမရှိမွေးမသေးဒုံမကျိုးမရှိတရားရဲ့ဘက်နဲ့မတရားတဲ့ဘက်သာရှိတယ်လို့ဆိုပါတယ်ဓမ္မနဲ့အဓမ္မသာရှိတဲ့အခြေအနေဖြစ်ပါတယ်နိုင်ငံရေးပါတီတွေထဲမှာ NLD နဲ့လူပောင်တိကသာပြက်ပြက်သားသားလုပ်ကြပါတယ်တဲ့
ကျန်နိုင်ငံရေးပါတီတွေအနေနဲ့ရွေးစရာ၃ခုသာရှိပါတယ်တဲ့စစ်ကောင်စီဖန်တီးတဲ့နိုင်ငံရေးလမ်းကြောင်းကိုလိုက်မလားຫນွေອູ້ຕົນຫນາຍີ້ມາປາວင်ມະລາປາຕີກູຜິດໃສມະລາສູ່ແລ້ວລ້ານ3ຄູດາຊິແດ່ລູຊູວ່າແດ່ຫນွေອູ້ຕົນຫນາຍີ້ຫາຊິຊີ້ຍິນຍາແດ່ອ້າຍອ້າຍຕະຄູບໍ່ເຮົາເປັນແມ່ອະມຍາສຸຫາຫນွေອູ້ຕົນຫນາຍີ້ອິນຫາສຸສຸຍແມ່ເສັດຕ່ວປີປູ້ຕ່ວສອງແຍ່ຫນີຈາແດ່ລູຊູວ່າແດ່ດາບິເປຫນွေອູ້ຕົນຫນາຍີ້ນີ້ອະກິນກວາຊົງຜິດຫນີແດ່ເລ່ນແກ່ນອະປ່ວຍອະຊີອະຈຸຊິຫນີເດດາກູແລພໍປຽດຖ້າວ່າແດ່ຫນွေອູ້ຕົນຫນາຍີ້ອິນຫາສຸກູອູ້ສອງຜູ້NUCC အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီကိုဝိုင်းဝန်းကြိုးပမ်းဖွဲ့စည်းနိုင်တာဟာလည်းရလကောင်တစ်ခုဖြစ်တယ်လို့ဆိုပါတယ် CRPH ကော်မတီနဲ့ NUG အစိုးရဟာရခိုင်စနစ်ဟောင်းကဆင်းသက်လာတာပါ
တော်လှန်ရေးကိုဦးဆောင်မှုပေးနေတဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီရဲ့အားသာချက်နဲ့အားနည်းချက်တွေကိုလည်းစမ်းစစ်ထားပါတယ် NUCC အတိုင်းအမြံကောင်စီမှာပါဝင်သူတွေကတော့လွတ်တော်အမတ်နိုင်ငံရေးပါတီတက်မကများအရက်ဖက်အဖွဲ့အစည်းများ CDM လှုပ်ရှားမှုဆိုင်ရာအဖွဲ့အစည်းများလူမှုသပိတ်အဖွဲ့အစည်းများတိုင်းဒါလက်နက်ကိုင်အဖွဲ့အစည်းများຫນွေဦးတော်လှန်ရေးခေါင်းဆောင်မှုဆိုင်ရာအဖွဲ့အစည်းစတာတွေဖြစ်ပါတယ်တော်လှန်ရေးအားစုအားလုံးပါဝင်နိုင်အောင်ဖွဲ့စည်းထားတာမို့လူမှုကလုပ်ပိုင်ခွင့်ပေးထားတာထင်ရှားပါတယ် NUCC အတိုင်းအမြံကောင်စီဟာပြန်ပဲမရှိတဖွဲ့တည်းရပ်တည်နိုင်တာဟာအားသာချက်ဖြစ်တယ်လို့ဆိုပါတယ်အားနည်းချက်ကတော့ဥဆောင်မှုအခန်းကဏ္ဍမှာရှိနေပြီးခေါင်းမဆောင်နိုင်တာပဲဖြစ်ပါတယ
်။ဝေဦးရဲ့ထူးခြားချက်ဟာတော်လှန်ရေးကရှေ့ကသွားပြီးဖွဲ့စည်းမှုကလောက်ကလိုက်နေတာဖြစ်တယ်လို့ဆိုပါတယ်။ NUCC အတိုင်းအမြံကောင်စီရဲ့လိုအပ်ချက်၁၀ချက်ကိုလည်းထောက်ပြထားပါတယ်။တော်လှန်ရေးအင်အားစုနဲ့နိုင်ငံရေးပါတီတွေပါဝင်ဖို့လိုအပ်တယ်လို့ဆိုပါတယ်။တော်လှန်ရေးအင်အားကိုမစုစည်းနိုင်တာဟာတော်လှန်ရေးကိုကြာရှည်စေပြီးအခြားအဖွဲ့ကိုမိခိုလာရပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရဟာတော်လှန်ရေးတာဝန်အများဆုံးထမ်းဆောင်နေရတဲ့အဖွဲ့ဖြစ်ပါတယ်ဒါပေမဲ့တော်လှန်ရေးမှာအဓိကမကျတဲ့လုပ်ငန်းတွေကိုဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်တော်လှန်ရေးမှာအဓိကမကျတဲ့လှုပ်ရှားမှုတွေဟာလူအင်အားဒဏ္ဍအင်အားနဲ့လုံနိုင်စွမ်းအားကိုဖြုံးတီးရရောက်တဲ့အတွက်အောင်ပွဲကိုကြံ့ကြာစေပါတယ်ဒါကြောင့်မို့ NUCC အတိုင်းပင်ခံကောင်စီဟာ NUG အစိုးရကိုဥဆောင်မှုအပြည့်အဝပေးနိုင်ဖို့လိုအပ်ပြီး NUG အစိုးရကလည်း NUCC ကိုဥဆောင်အဖွဲ့အဖြစ်သိမြင်ဖို့လိုတယ်လို့ဆိုပါတယ်။ပြည်သူအကျိုးစီးပွားကိုဖျက်ဆီးနေတဲ့စစ်အုပ်စုကပြည်သူလူထုရဲ့ထာဝရရန်သူဖြစ်သွားပါပြီ။တော်လိုင်းရဲ့အရှိအဟုန်မြင့်တက်နေတာမို့ခုခံစစ်ကနေမဟာဗျူဟာပြန်လဲထိုးစစ်ဆင်ဖို့တာစုနေချင်းကိုရောက်နေပြီလို့ရွေးဦးတော်လိုင်းစစ်တမ်းမှသုံးသပ်ထားပါတယ်ခင်ဗျာ။